ခုဆိုရင်ခီးသွွားရသည်ဖြစ်တာနဲ့အညီအိန္ဒိယထိုင်းနိုင်ငံတဝမ်းမှာဗေနီယာကြီးကြီးနိုင်ငံသားကဘာလဲခီးသည်တွေနဲ့ပြည့်နေနေတာတွေ့နိုင်ပါတယ်။စီးရင်စရာတွေအရ2013ခုနှစ်မှာထိုင်းနိုင်ငံကိုလာတဲ့နိုင်ငံသားစုစုပေါင်း26သန်းကျော်ရှိပါတယ်။အာနာသိမ့်ပွဲဖြစ်ခဲ့တဲ့2014ခုနှစ်မှာတော့ခီးသည်ဝင်ရောက်မှုရော့ကျသွားပြီး24သန်းပဲလာပါတော့တယ်။ဒါပေမဲ့ပြီးခဲ့တဲ့2015ခုနှစ်မှာ29သန်းလောက်ထိပြန်ပြီးမြင့်တက်လာခဲ့ပါတယ်။ထိုင်းနိုင်ငံဟာစစ်စိုးရလက်အောက်ကိုရောက်လို့ကျဆင်းသွားတဲ့ခီးသွွားလုပ်ငန်းကိုပြန်ပြီးမြင့်တက်လာအောင်ဆွဲတင်နိုင်ခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့မြန်မာနိုင်ငံကတော့အဲ့လိုအခြေအနေမျိုးနဲ့ခြားနားနေပါတယ်။ပွင့်လင်းရာသီခီးသွွားရာသီဖြစ်ပေမဲ့မြန်မာနိုင်ငံကိုလာရောက်လည်ပတ်သူထင်သလောက်မများပါဘူး။ငွေတုံးကတော့2015နိုဝင်ဘာရွေးကောက်ပွဲကြီးအောင်မြင်မြင်ကျင်းပနိုင်ခဲ့တယ်။ပြည်သူတွေလိုလားတဲ့ဒေါ်ဆန်းစုကြည်နဲ့ NLD ပါတီအနိုင်ရခဲ့တယ်။ဒါကြောင့်ရွေးကောက်ပွဲအလွန်ပွင့်လင်းရသည်ဆိုမြန်မာနိုင်ငံကိုခီးသွွားတွေအများကြီးဝင်ရောက်လာတော့မယ်ဆိုပြီးခန့်မှန်းထားကြတာပါ။ဒါပေမဲ့ထင်သလောက်ခီးသည်တွေများလာတာမတွေ့ရပါဘူး။အဲ့ဒါလိုဖြစ်ရတာဘာကြောင့်ပါလဲ။မြန်မာခီးသွွားလုပ်ငန်းမှာဘာပြဿနာတွေများရှိနေပါသလဲ။ NLD အစိုးရလက်ထက်ရောက်ရင်ရောခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်နိုင်ပါမလားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်မြမခီးသွွားလုပ်ငန်းတိုးတက်တဲ့တော့မတိုးတက်ရတဲ့အကြောင်းရင်းတွေအများကြီးရှိပေမဲ့အဓိကအကြောင်းကတော့ခီးသွွားလေပတ်စရာနေရာအများအပြားကိုဖော်ထုတ်မထားနိုင်တာခီးသွွားလာရေးတဲခုနေထိုင်ရေးစားသောက်ရေးနဲ့အထွေထွေကုန်ကျစရိတ်ဟာအိန္ဒိယထိုင်းကမ္ဘောဒီးယားအပါအဝင်အိန္ဒိယနိုင်ငံတွေတဲ့ဈေးနှုန်းကြီးမြင့်နေတာစတဲ့အချက်နှစ်ချက်ကအဓိကကျတယ်လို့ကြွမ်းကျင်သူတွေကထောက်ပြပါတယ်။တကယ်တော့မြန်မာနိုင်ငံဟာအပန်းပြေလုပ်ငန်းလုပ်ကန်နိုင်တဲ့ပင်လယ်ကမ်းခြေတွေကျွန်းကြီးကျွန်းငယ်တွေရေကုန်တွေတောင်ပေါ်မြို့တွေတွင်မကရှိတောင်အာရှနိုင်ငံတွေထဲမှာရေခဲဖုံးတောင်တန်းတွေရှိတဲ့တခုတည်းသောနိုင်ငံလည်းဖြစ်ပါလေ။ဒါပေမဲ့အဲ့ဒီနေရာအများအပြားကိုနိုင်ငံတကာခီးသည်တွေလာရောက်လည်ပတ်နိုင်တဲ့အပန်းပြေနေရာမျိုးဖြစ်အောင်ဖော်ထုတ်ထားနိုင်ခြင်းမရှိသေးပါဘူး။နမူနာအားဖြင့်ကမ္ဘာမှာတာယာလှပဆုံးကမ်းခြေတွေပိုင်ဆိုင်တဲ့နိုင်ငံ25နိုင်ငံထဲမှာမြန်မာနိုင်ငံဟာအဆင့်10မှာရှိနေပါတယ်။ဖိလစ်ပိုင်နိုင်ငံတော်မှအဆင့်10လောက်ပဲဝင်ပြီးတော့ကဘာလက်ခီးသည်တွေနဲ့စီကားနေတဲ့ထိုင်းနိုင်ငံကတော့အဆင့်19လောက်မှာပဲရှိနေတာပါ။ဒါပေမဲ့မြန်မာနိုင်ငံဟာအဲ့ဒီတာယာလှပတဲ့ကမ်းခြေတွေကိုအပန်းမြေစခန်းအဖြစ်နဲ့ဖော်ထုတ်နိုင်ခြင်းမရှိသေးတာ။သွားရေးလာရေးအဆင်ပြေအောင်လမ်းပန်းဆက်သွယ်ရေးကောင်းအောင်ဆောင်ရွက်မထားနိုင်တာစတဲ့အချက်တွေကြောင့်နိုင်ငံသားခီးသည်တွေတင်မကပြည်တွင်းကခီးသည်တွေတော့သွားလာလဲပတ်နိုင်ခြင်းမရှိခဲ့ပါဘူး။အရေးကြီးတဲ့ပြဿနာနောက်တစ်ခုကတော့နိုင်ငံသားသားခီးတဲ့တွေအတွက်မြန်မာနိုင်ငံတွင်လေပတ်ရေးစရိတ်ကြီးမြင့်နေတာပါလေကြောင်းလိုင်းကုန်ကျစရိတ်ဆိုရင်ဘန်ကောက်ရန်ကုန်အသွားပြန်ခီးစရိတ်ဟာဈေးချိုလေကြောင်းနဲ့ဆိုရင်ဒေါ်လာ100ပတ်ဝန်းကျင်ပဲရှိပါတယ်ဒါပေမဲ့ပြည်တွင်းမှာတော့ရန်ကုန်မန္တလေးအသွားပြန်ခီးဆိုရင်တော့ဘန်ကောက်ခီးစင်တဲ့လေယာဉ်ကပို့ပြီးကုန်နေပါတယ်ရန်ကုန်မြကြီးသားဆိုရင်အသွားတစ်ကြောင်းတည်းကိုပဲဒေါ်လာ100ကျော်ကုန်ကြပါတယ်ကားကဆိုရင်လည်းထိုနည်း၎င်းပဲဖြစ်နေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တွင်မှာမီတာနဲ့ပြည့်တဲ့တက္ကစီတွေရှိပြီးတော့ဈေးနှုန်းသင့်တော်ပါတယ်။သွားရေးလာရေးအဆင်ပြေတဲ့မိုးပြံယထာမြေရောက်ယထာလိုင်းတွေရှိပါတယ်။ရန်ကုန်မှာတော့တက္ကစီတစ်ခါစီးဒရိုင်ဘာနဲ့ညှိရပြီးဈေးနှုန်းကလည်းဘန်ကောက်ထက်များပါတယ်။ခီးဝေးသွားမယ်ဆိုရင်ဘန်ကောက်မှာမိုချစ်လို့ခေါ်တဲ့အဝေးပြေးဘတ်စကားဂိတ်ကိုသွားပြီးစီးလိုက်ရုံပါပဲ။ရန်ကုန်မှာတော့မြို့တွင်းကနေအောင်မင်္ဂလာအဝေးပြေးဂိတ်ထိသွားရပြီးတက္ကစီကအနည်းဆုံး9ဒေါ်လာ10ဒေါ်လာပေးမှရောက်ပါတယ်။ဒီငွေဟာဘန်ကောက်အယူဒိယပတ်တရားကိုအသွားပြန်နှုံထားတဲ့ပိုးနေပါတယ်။တဲခုနေထိုင်ကဆိုရင်ရန်ကုန်ခီးသည်တွေအသွားများတဲ့ပကံငပလီငွေဆောင်အင်းလေးဟိုတယ်ကတွေဟာထိုင်းနိုင်ငံကမ္ဘောဒီးယားနိုင်ငံကဟိုတယ်ကတွေအတွက်ဈေးနှုန်းကြီးမြင့်ပါတယ်။ဈေးနှုန်းချင်းတူရင်မြန်မာနိုင်ငံကဟိုတယ်တွေတဲ့ထိုင်းနိုင်ငံနဲ့ကမ္ဘောဒီးယားဗီယက်နမ်ဟိုတယ်တွေကအဆင့်ပိုမြင့်တယ်လို့ဝန်ဆောင်မှုကလည်းပိုပြီးကောင်းပါတယ်။ကြက်ထီယိုးလိုအထင်းကွတ်မဲ့နေရာမျိုးမှာဆိုရင်တဲခိုကဟာခေါင်ခိုက်နေတာပါပဲအစားတောက်တွေဆိုလဲအလားတူပါပဲအစားတောက်အမျိုးအစားအဆင့်တန်းတူရင်ရန်ကုန်ထက်ဘန်ကောက်ဖနောင်းပင်မှာ ပိုပြီးဈေးသက်တာပါတယ်ဒါပြင်နိုင်ငံသားတွေတွားရောက်လည်ပတ်လို့ရှိတဲ့မြန်မာနိုင်ငံအနှံ့အပြားမှာဝင်ကြီးတွေကောက်နေတဲ့ကိစ္စပါဒါဟာလေလက်ပတ်သူတွေကိုကုန်ကျစေမြင့်တက်စေပါတယ်ပြောရမယ်ဆိုရင်မြန်မာနိုင်ငံတဲလက်ပတ်ရတာဟာအိန္ဒိယနိုင်ငံတွေထက်ကုန်ကျစေပိုများနေတဲ့အတွက်ခီးတဲ့တွေဝင်ရောက်မှုနည်းနေတာလည်းဖြစ်ပါတယ်နောက်တက်လာမဲ့ NLD အစိုးရအနေနဲ့ဒီကိစ္စကိုလွယ်လွယ်ကူကူဖြေရှင်းနိုင်မှာမဟုတ်ပါဘူးအစိုးရရဲ့စီမံခန့်ခွဲမှုအလွန်ကောင်းပါမှခီးသွွားလုပ်ငန်းအောင်မြင်ရေးပြည်သူတရားလုံးပါဝင်လာအောင်စီယုံဆွဲဆောင်နိုင်မှအောင်မြင်မှုရလာနိုင်မဲ့ကိစ္စကြီးလည်းဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်